ကယနီလူငယ်တွေနဲ့ဗိုလ်ချုပ်ကြည်ယုံနေရရွှေပြောင်းမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာမကြသေးခင်ကထားရှိတဲ့ဗိုလ်ချုပ်ကြည်ယုံကိုရွှေပေးဖို့တောင်းဆိုနေတဲ့ကယနီလူငယ်တွေနဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့တနေ့လုံးလုပ်ခဲ့ပေမဲ့ကျေနပ်လောက်တဲ့အဖြေမရရှိခဲ့တဲ့အကြောင်းကယနီပြည်လူငယ်အင်အားစုအဖွဲ့ကပြောပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းထောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ကရားပြည်နယ်အစိုးရကြေယုပ်ဖြစ်မြောက်ရေးကော်မတီကရင်နီလူငယ်သပိတ်ကော်မတီကရင်နီမျိုးသားတိုးတက်ရေးပါတီ KMPP တို့ကဗိုလ်ချုပ်ကြေယုပ်ရွှေဆိုင်ကိစ္စနဲ့ပတ်သက်ပြီးဇွဲကော်မြို့ကိညာဟိုတယ်မှာဒီနေ့၅ဖွင့်ဆိုင်ဆွေးနွေးခဲ့ကြတာပါမနက်၉နာရီလောက်ကညနေအထိဆွေးနွေးခဲ့ကြပေမဲ့လည်းတိကျရဲ့အဖြစ်တခုကိုမရခဲ့တဲ့အတွက်အဲ့ဒီပေါ်မှာကြီးနားအားရမှုမရှိကြောင်းညနေအစည်းအဝေးရဲ့ကရင်နီလူငယ်ပြောရေးဆိုခွင့်ရှိသူခွန်တော့မတ်စ်က VOE ကိုအခုလိုပြောပါတယ
်။ဆွေးနွေးမှုရနာကတော့ဒီနေ့ကတော့မရှိပါဘူး။ဒါတော့ဖွင့်နေကြတာပါ။ဒီရုပ်ဖြုတ်ပေးရင်းတွေကျွန်တော်တို့ဥပ္ပီသွားတဲ့အတွက်ဒီနန်းချောင်းစီတော့ကျွန်တော်မရောက်လိုက်နိုင်ဘူးပေါ့နော်။ကျွန်တော်တို့လူချင်းကဟိုပြည်နယ်ဆိုးရကမလျှော့လို့မရတာပါ။အမှန်တော့သူစုမိနိုင်တယ်ဆိုတာကဘလို့ချင်းတာပဲကိုတင်တင်ဖို့မဟုတ်လေနော်။ဒါကျွန်တော်နားလည်ထားပါ။တိုးတော့ပြည်နယ်ဆိုးရကရော Funeral Committee ကနှစ်ဖွဲ့ပေါင်းပြီးတော့ကျွန်တော်တို့တို့ဖွဲ့တဲ့ဟိုဒီနှစ်ဖွဲ့နဲ့တစ်ဖွဲ့လူမျိုးဖြစ်နေတဲ့အချိန်မှာကတော့အဲ့လိုဖြစ်နေလေးမျိုးဖြစ်သွားတယ်ပေါ့နော်ကျင်းနာအာရမှုတော့မရှိဘူးတိုးတော့ကျွန်တော်တို့အဲ့လမ်းစဉ်ကိုကျွန်တော်တို့ယူလိုက်တယ်ပေါ့ဗျာ
ဗိုလ်ချုပ်ကြီးရုပ်ကိုမလ18ရက်နေ့နောက်ဆုံးထားရွှေဆိုင်ပေးဖို့ကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုကရင်ပြည်လူငယ်တွေကကြေညာချက်ထုတ်ပြန်ခဲ့ပြီးရဲ့နောက်ပိုင်းမှာသမဏယုံညွှန်ကြားရေးမှူးချုပ်ဦးစောထေကငါးဖွဲ့ဆိုင်တွေ့ဆုံမှုကမ်းလှမ်းခဲ့တာပါဒီ၅ဖွဲ့ဆိုင်ဆွေးနွေးပွဲကို NRPC ဘက်ကနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ KMPP ဘက်ကခူးဦးရဲဦးဆောင်တဲ့အဖွဲ့ကြားပြည်နယ်အစိုးရဘက်ကဝန်ကြီးချုပ်ဦးအဖောင်းရှုံနဲ့အဖွဲ့ပြီးတော့ကြေးရုပ်ဖြစ်မြောက်ရေးကော်မတီအဖွဲ့နဲ့ကရင်ပြည်ပြည်လူငယ်အင်အားစုတပိတ်ကော်မတီကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာပါပြည်သူ့ဆွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ခူးသေးရယ်တို့လည်းတပ်သေးအနေနဲ့တက်ရောက်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲမှာအဖြစ်တခုမရခဲ့ပေမဲ့ဒီကိစ္စကိုငြိမ်းချမ်းစွာဖြေရှင်းဖို့နဲ့အေပီလာမကုံငင်လေးပွင့်ဆိုင်တွေ့ဆုံဖို့သဘောတူညီချက်နှစ်ခုကိုရခဲ့ကြောင်းကရင်နီပြည်လူငယ်များအင်အားစုတပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူခူရီတူကအခုလိုပြောပါတယ
်ဒီနေ့အတွင်းမှာဖရိုင်းစယုံလုံးရှိ NLD ရောမှာဆွေးလို့ရပါတယ်အဲ့ဒီစီကျွန်တော်တို့တစ်သိခါရှော့လို့မှဆွေးနွေးခဲ့တော့လည်းပဲအစိုးရဖက်ကတော့လောကစာပေးဖို့အစီအစဉ်ပြောတဲ့အတွက်ကြောင့်မို့ကျွန်တော်စေဘီရောမင်းသိဆုံးနေနိုင်မှုကမဖြစ်တော့တာပေါ့နော်နောက်ထပ်တစ်ခုကဥဇော်သေးလို့တော့အစကကျွန်တော်တို့ကာလာချေရအပိတဆွေးနွေးဖို့သူတို့တော့ပြောတယ်အာတို့တော့လည်းမနေ့ဖာကြလို့ရှိသူတို့ဒီကမြောက်ပိုင်းမှာမိတ်ဖြစ်နေတဲ့ဒါရောမသိဆုံးဆွေးနွေးစရာလိုတဲ့ဆိုတဲ့အတဲကြောက်လဲပါပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့အစီအဝေးကိုနောက်တစ်ချိန်မှပဲအပိတဆွေးနွေးကြမယ်လို့တော့အဲ့လိုမျိုးသဘောတူထားကြပါဗ
ျဒီနေ့ဆွေးနွေးမှုကိစ္စနဲ့ရက်ရွှေဆိုင်တဲ့ကိစ္စကိုတမနာယုံညွှန်ကြားမှုဥဇော်သေးကိုမေးမြန်းခဲ့ပေမဲ့လည်းဖုံးနဲ့ဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်အခုလိုငါးဖွဲ့ဆိုင်တွဲဆုံပွဲအထိဖြစ်လာရတာကကြားပြည်နယ်အများပိုင်းနေရာမှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုထားမဲ့ဆိုကြတဲ့အကန့်ဝက်လာခဲ့တဲ့ကရင်ပြည်လူငယ်တွေကိုအတင်းအဓမ္မဖမ်းဆီးတရားစွဲတာတွေကြီးရုပ်အတွက်သုံးတဲ့ငွေကျပ်သိန်း1000ကျော်ကိုပြည်နယ်အစိုးရကပုံမှန်လင်းလင်းမချပြတာတွေကနေပြဿနာကြီးထွားလာရတာပါ